တော်တရှင်များရှင်ကြီးမြင့်နေတဲ့ရေနံစည်းတွေကြောင့်အာရှနိုင်ငံတွေရဲ့စီးပွားရေးဖွံ့ဖြိုးမှုကြီးထွားမှုဟာရောပါသွားနိုင်တယ်လို့ ADB လို့ခေါ်တဲ့အာရှဖွံ့ဖြိုးရေးဘဏ်ကြီးကပြောကြားလိုက်ပါတယ်။အာရှဒေသရဲ့လက်တလောစီးပွားရေးဟာမြင့်မားနေပေမဲ့အလုံလက်မဲ့ပြဿနာတွေနဲ့ဆင်းရဲမွေးတည်မှုတွေရဲ့စိန်ခေါ်မှုကိုဂုတည်ရင်ဆိုင်နေရတာမို့စီးပွားရေးဟာဒီထက်ပိုပြီးကြီးထွားဖို့လိုအပ်နေပါတယ်။အိန္ဒိယနိုင်ငံဟိုက်ဒရာဘတ်မြို့မှာအာရှဖွံ့ဖြိုးရေးဘဏ်ရဲ့လေးရကြံနှစ်ပတ်လည်အစည်းအဝေးကိုကျင်းပနေပြီးအဲ့ဒီကနေ VOA သတင်းတောက်အနန်ဂျာပါရစ်ချာကသတင်းပေးပို့ထားပါတယ်။အာရှတိုင်းမှာရေနံကိုဝယ်ယူသုံးဆွဲနေရတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေဟာမကြုံဘူးအောင်ထိုးတက်လာတဲ့ရေနံစည်းတွေကြောင့်ထိခိုက်နိုင်တယ်လို့အာရှဖွံ့ဖြိုးရေးဘဏ်ဥက္ကဋ္ဌဟာရူဟီကိုကိုရိုဒိုကပြောပါတယ်။ရေနံထွက်တဲ့နိုင်ငံတွေကနေရေနံတစ်စီးကိုလက်ရှိပေါက်ဈေးဒေါ်လာ90နဲ့အထက်ရှိနေရကနေအများသုံးဆွဲနိုင်တဲ့အဆင့်ထိလျှော့ချပေးမယ်လို့သူမျှော်လင့်ကြောင်းလည်းပြောခဲ့ပါတယ်။တဟုန်ထိုးတက်နေတဲ့ရေနံစည်းဟာအာရှနိုင်ငံတွေအတွက်စင်ခုံမှုတွေတဲကတခုသာဖြစ်ပြီးဒီသားရင်းစီးပွားရေးကြီးထွားလာမှုဟာဆင်းရဲသူအများအပြားရဲ့ဘဝကိုတိုးတက်လာစေခဲ့ပေမဲ့အခုထိဆင်းရဲတွင်တဲ့ရောက်နေသူတန်းနဲ့ချီးပြီးရှိနေတာမို့အာရှဒေသဟာအတင်းဆောင်မခံပဲတဲတဲလေးရှိနေတယ်လို့လည်းဆက်ပြောပါတယ်။အာရှနိုင်ငံတွေအနေနဲ့ချမ်းသာဆင်းရဲကွာဟမှုကိုနည်းနိုင်တဲ့နဲ့နည်းအောင်လျှော့ချဖို့လိုပါတယ်။အလုံးမကန်ရှိသူတွေအတွက်တန်းနဲ့ချီးတဲ့အလုပ်တွေဖန်တီးပေးဖို့လည်းလိုပါတယ်။ဒါအပြင်ရှင်နေနေနဲ့ဆုပ်ယုံနေတဲ့ပတ်ဝန်းကျင်ထိမ့်သိမ်းဆိုင်ရာတွေနဲ့ပတ်သက်ပြီးလဲအရေးယူဆောင်ရွက်ဖို့လိုပါတယ်လို့ ADB နှစ်ပတ်လည်ညီလာခံရဲ့ပထမနေ့မှာမစ္စတာကူရိုဒိုကပြောခဲ့ပါတယ်။ဒါအပြင်ဒီကိစ္စဟာတိတ်လွယ်တဲ့အလုပ်မဟုတ်ဘူးလို့လည်းတတိပေးလိုက်ပါတယ်
။ First, broad-based growth can only be achieved if people have access to basic
ပထမအနေနဲ့တန်ရှင်းသောရေး၊ကျန်းမာရေး၊အခြေအနေ၊ပညာရေး၊သင်တန်းပေးမှုတွေလိုမျိုးလူတွေရရှိနိုင်မှသာလျှင်ခြေကံကျေပြန့်တဲ့တိုးတက်မှုအောင်မြင်ပါလိမ့်မယ်။နောက်ပြီးဆင်းရဲသားတွေကိုလည်းကောင်းမွန်တင့်တယ်တဲ့အလုပ်တွေရဖို့အခွင့်အလမ်းတွေပေးဆောင်ရပါလိမ့်မယ်။ဒုတိယအနေနဲ့ဒီလိုတိုးတက်မှုရစေအောင်ပတ်ဝန်းကျင်ကိုမထိခိုက်စေအောင်လုပ်စီရပါမယ်။ကျွန်တော်တို့ရဲ့အဖွဲ့ဝင်နိုင်ငံတွေမှာတိုးတက်မှုအရှင်ဟာညံ့နေတာကြောင့်ပတ်ဝန်းကျင်အကြီးအကျယ်ပြည့်စည်ခဲ့ပါလေ
။မနီလာနိုင်ငံအခြေစိုက်အမျက်စွန်းမယူဘဲဖွံ့ဖြိုးရေးဆိုင်ရာတွေအကူအညီပေးနေတဲ့ADB အဖွဲ့ရဲ့လေးရချမ်းနှစ်ပတ်လည်ညီလာခံကိုအိန္ဒိယနိုင်ငံဟိုက်ဒရာဘတ်မှာကျင်းပနေရမှာလက်တလုံးရေနံစည်းနှုန်းမြင့်တင်နေမှုရဲ့အန္တရာယ်တွေကိုပါဆွေးနွေးကြမှာဖြစ်ပါတယ်။ဒါအပြင်ညီလာခံတက်ရောက်လာကြသူတွေဟာကမ္ဘာကုန်သွယ်ရေးနဲ့ငွေပေးချေမှုမညီမျှမှုတွေမှန်မှန်ကန်ကန်ဖြစ်လာအောင်ပုံနဲ့ဒေသရင်းစီးပွားရေးပူးပေါင်းနိုင်တဲ့နည်းလမ်းတွေကိုလည်းဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။ပါဝင်တက်ရောက်တဲ့အဖွဲ့ဝင်65နိုင်ငံထဲမှာအရှိအာရှ၊အလဲအာရှနဲ့တောင်အာရှနိုင်ငံတွေကအဓိကပါဝင်ပြီးပင်မအလှရှင်နိုင်ငံတွေဖြစ်တဲ့ဂျာမနီနဲ့အမေရိကန်ပြည်ထောင်စုနိုင်ငံတွေလည်းပါဝင်ပါတယ်။အာရှနိုင်ငံအများပြားမှာဂုတဲ့ပိုးပြီးအလုတ်ကိုင်းဖန်ပြီးပေးနိုင်ခဲ့ရင်လာမယ့်နှစ်နိုင်ငံတွင်အာရှစီးပွားရေးဟာလက်တလုံး900ခန့်နှုန်းကနဲ့800ခန့်နှုန်းဖွံ့ဖြိုးကြီးထွားရာကနေထက်ဝက်ထိရော့ကျသွားနိုင်တယ်လို့လည်း ADB အစိုးရခန်းစားမှသတိပေးထားပါတယ်။လာမယ့်နှစ်တွေအတွင်းပောင်းချင်ကိုထိခိုက်မှုရှိတဲ့စွန့်ရင်ဖွံ့ဖြိုးရေးအတွက်ချင်းဝင်အတွက်အမေရိကန်ဒေါ်လာ10,000ချပေးမယ်လို့ ADB ကပြောပါတယ်။ဒါအပြင်အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့စွန့်ရင်ဖူလုံစီဖို့နဲ့ပတ်ဝန်းကျင်ညင်ငန်းမှုမရှိသေးသေးတဲ့စွန့်ရင်ဖွံ့ဖြိုးလာအောင်လှုပ်ဆောင်ဖို့ ADB ကတောင်းဆိုလိုက်ပါတယ်။ ADB ကတာဝန်ကြီးများဖွံ့ဖြိုးမှုပိုရစေဖို့လိုအပ်တယ်လို့ပြောနေချိန်မှာပဲ NGO အစိုးရမဟုတ်တဲ့အဖွဲ့တွေကဟိုက်ဒရာဘတ်မြို့ကလမ်းတွေပေါ်မှာဆန္ဒပြနေပါတယ်။သူတို့ကသူတို့ရဲ့ကျန်းမာရေး၊ရေကောင်းရေတန့်ကြရေး၊သူတို့ရဲ့တစ်တောတွေနဲ့သူတို့ရှင်သန်နေရတဲ့ဘဝတွေမှာ ADB ကဝန်မဆက်ဖို့ဆန္ဒပြတာပါ။သူတို့ကပတ်ဝန်းကျင်ဖြည့်ဆည်းမဲ့ပုဂ္ဂလိကအဖွဲ့ကို ADB ကငွေချေးနေတယ်လို့ဆွဆဲပါတယ်။သူတို့ဟာလာမယ့်ရက်တွေမှာလည်းဆက်ပြီးဆန္ဒပြဖို့လှုပ်သွားဖို့ရှိပါ